ဤဝတ်သမရဟောင်းစတန်ဟူစင်ရဲ့တက်ခွင်အတွင်းလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့စွဲချက်တင်ထားတာကိုစတန်ဟူစင်ကကန့်ကွက်ပြောဆိုပြီးတဲ့နောက်မှာတပတ်အတွင်းမှာဒုတိယအကြိမ်ဖြစ်တဲ့စတန်ဟူစင်ကိုတရားသူကြီးကနေဘက်ကတရားရုံးကနေပြင်ပေါင်းထုတ်လိုက်ရပါတယ်။စတန်ဟူစင်ကသူဟာလှောင်ရင်ထဲမှာဆက်ပြီးတော့မနေနိုင်တော့ဘူးလို့စောဒကတက်ပြောဆိုပြီးတဲ့နောက်ခုံရုံးတရားသူကြီးကနေသူ့ကိုတရားရုံးကနေမောင်းထုတ်လိုက်တာပါ။တရားခံလူကိုထားတဲ့တန်နဲ့လုထားတဲ့အချုပ်ချံဝင်အတွက်မှာသူမနေလို့ဘူးလို့စတန်ကစောဒကတက်ပြောဆိုတာပါ။စတန်နဲ့အပေါင်းပါ6ဦးတို့ဟာ1980ခုနှစ်တဝိုက်ကအိရက်ခလူမျိုးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာပေါင်းပတ်သက်တယ်လို့ဆိုပြီးတော့ဆွဲချက်တင်ခံထားရပါတယ်။စတန်ကိုတရားရုံးကမောင်းမထုတ်ခင်ကတော့အသက်အရွယ်ကြီးမြင့်နေပြီဖြစ်တဲ့အိရက်ခလူမျိုးတဦးကိုတရားရုံးကတပ်သေးကြနာဆစ်ဆေးပါတယ်။အိရက်မြောက်ပိုင်းကြီးရွာတစ်ခုကိုအိရက်စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်ပြီးတော့ဒါဟာဓာတ်ငွေအသုံးပြုတိုက်ခိုက်ခဲ့တာဖြစ်တယ်လို့တပ်သေးကစစ်ခံပါတယ်။ကြီးရွာနားကိုသူကတ်မိတဲ့အချိန်မှာအနံ့တစ်မျိုးရနေတယ်ကျေးရွာသားတွေဟာအသက်ရှူကျက်ပြီးတော့တည်ဆုံနေကြတယ်လို့သူကတက်တည်ခံပါတယ်။ဒီနောက်မှာတော့အီရတ်တက်တွေကသူနဲ့သူ့ရဲ့မိသားစုကိုထောင်ကိုပို့ခဲ့တယ်ပို့ခဲ့တယ်။အဲ့ဒီထောင်မှာလည်းအဆောင်တူကလူတူကိုရိုက်တက်ခဲ့တာသူမြင်တွေ့ခဲ့ရတယ်လို့ပြောပြပါတယ်။